တောရစမခင်ဗျာဒီလော့ကီလူပုံခန်းဝါမှာကိုရင်ကြုံမှုမှနားလည်နိုင်တာတွေကိုချင်းစာနိုင်တာတွေအများကြီးရှိပါတယ်ထမင်းငတ်ထားကိုထမင်းငတ်ဘူးသူသားလင်းအပြည့်ဝသိရှိနိုင်သလိုထမင်းငတ်တဲ့သူတယောက်ရဲ့အဖြစ်ဘယ်လိုလဲဆိုတာကိုခန်းစားနိုင်ပါလိမ့်မယ်ရင်းနစ်တဲ့သူတယောက်ကိုကယ်ဆယ်ဖို့ဆိုတာကတော့ရင်မကူးတာဖဲနဲ့မကယ်ဆယ်နိုင်ပါဘူးယေရှုခရစ်တော်ကိုတော်တိုင်ဆင်းရဲခြင်းဒုက္ခဝေဒနာတွေကိုခန်းစားကြရတဲ့အတိုင်းနားလည်တော်မူပါတယ်ကယ်ဆယ်နိုင်မှုအတွက်တော့တေခြင်းမြေစုမံကိုအောင်မြင်တော်မူလျက်တေခြင်းကနေပြန်လည်ရှင်ပြန်ထမြောက်တော်မူခဲ့တဲ့အကြောင်းခရိယံသမာကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကဟေဘရဲဩဝါဒစာခန်းကြီး၄အခန်းငယ်14ကနေအခန်းငယ်16အထိကိုဒီကနေ့သင်သိရတော်သမာကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ကယ်တင်ခြင်းကျေးဇူးတော်ကိုခံယူရရှိဖို့အတွက်ကတော့ကျေးဇူးပလင်တော်သို့လူသားများကိုယ်တိုင်ရဲရဲရင့်ရင့်တော်ဝင်ချင်းကပ်ဖို့သာလျင်ဖြစ်တဲ့အကြောင်းဟေဘရဲဩဝါဒစာခန်းကြီး၄အခန်းငယ်14ကနေအခန်းငယ်16အထိကိုဒေါက်တာထွန်းမြတ်ဤကအခုလိုရှင်းလင်းတင်ပြထားပါဗျ
။သင်တိရတော်သမာကျမ်းရဲ့တောတာရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ဟေဘရဲဩဝါဒစာဆိုတဲ့ဩဝါဒစာဆောင်ကြီးဟာဣသရီလမှုလို့ဂျူးအယူဝါဒရှေးကာလပြည့်ညတ်တော်များကိုတော့လိုက်နာရမှာကတော့မှန်တယ်။ဒါပေမဲ့ခရစ်တော်ကိုယုံကြည်လက်ခံပါれဆိုတဲ့ယုံကြည်သူအသင်းတော်ဝင်ဂျူးခရစ်ယာန်အပေါင်းတို့အတွေ့သူတို့ရဲ့သမိုင်းဝင်နှစ်ပေါင်းများစွာမှာစိတ်ဆွဲလန်းပြီးသားအသည့်အမှတ်ပြုထားပြီးသားဖြစ်ခဲ့တဲ့အစဉ်အလာတွေတဲကနေပြီးတော့အသစ်သောဓမ္မရေးရာသဘောတရားဓမ္မရေးခံယူချက်တို့ကိုသိကျွမ်းနားလည်ဖို့ရည်သားထားသောဩဝါဒကြီးဖြစ်တယ်ကယ်တင်ရှင်သခင်ခရစ်တော်ဟူသောသခင်ပေါ်ထွန်းခြင်းကစပြီးတော့ပြောင်းလဲသိမှတ်ထိုက်တဲ့ယုံကြည်ခြင်းတရားရဲ့သဘောထားတွေကိုယုံကြည်သူယူတာသို့မဟုတ်ဣသရေလဂျူးတို့မေ့ထားလို့မရနိုင်ဘူးလက်မခံလို့မရနိုင်ဘူးဒါကြောင့်မလို့ယေရှုနဲ့ဂယုနာတော်ရဲ့အရှင်ကယ်တင်ရှင်သခင်ရဲ့မြင့်မြတ်တော်မူခြင်းဟာအတိတ်ကာလဓမ္မသမိုင်းမှာသူတို့တွေ့ခဲ့ရတဲ့အစဉ်အဆက်သောပရောဖက်တွေတဲ့ပူတယ်ကောင်းကင်တမန်အပေါင်းတို့တဲ့သာ၍ကြီးမြင့်တယ်မောရှိယောရှုစတဲ့ပြည့်ညတ်တော်ကာလစောစောပိုင်းကခေါင်းဆောင်တွေ့ဟာလူမျိုးတော်ကိုခါနန်ပြည်သို့ပို့ဆောင်ပေးခဲ့သလိုအဖဖရာသခင်ရဲ့ချမ်းသာခြင်းဆိုတဲ့လူသားတိုင်းအာသာပြင်းပြစွာတောင့်တလျက်ရှိနေကြတယ်။ကျေးဇူးနဲ့ဂယုနာတော်နဲ့ပြည့်စုံလှသောလောကီလောကုတ်တရားနှစ်ဖြာသောချမ်းသာခြင်းအတွေ့ကတော့ကယ်တင်ရှင်သခင်ခရစ်တော်ထံကသာရနိုင်တယ်။ကယ်တင်ခြင်းကျေးဇူးလို့ကျွန်တော်တို့ပြောပြောနေတဲ့ထာဝရအသက်ရှင်ခြင်းတရားကောင်းကင်အမွေကိုခံယူခွင့်စတဲ့ကျေးဇူးတော်တွေဟာအဖဖရာသခင်ထံကသာဆင့်သက်တော်မူခြင်းဖြစ်တယ်။ကယ်တင်ရှင်သခင်ခရစ်တော်ဟာလူသားတိကိုခံယူသူယေရှုဆိုတဲ့အမည်နာမနဲ့အဖဖခင်သခင်စစ်စစ်ဖြစ်တယ်လို့လူသားစစ်စစ်အဖြစ်နဲ့လူပေါင်းလောကကြီးတစ်ခုလုံးရဲ့အကျိုးကျေးဇူးကိုဘလောက်ကြီးဆောင်ကျင်းသွားခဲ့တယ်ဆိုတဲ့အချက်တွေးကိုကျွန်တော်ဟာဟေဘရဲဩဝါဒစာအဖြစ်နားလည်လျက်ရှိနေရပါတယ်ကျေးဇူးတော်ကိုချီးမွမ်းမိပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဟာအလုံးစုံတို့ဤအလုံးစုံဖြစ်တော်မူတယ်ဘုံတကုအာနုဘော်တော်နဲ့ပြည့်ဝတဲ့အတွက်လူသားတို့ရဲ့နှလုံးသားစိတ်အစဉ်ကိုပင်သိမြင်တော်မူတယ်။သူချထားပေးတဲ့နှုတ်ကပတ်တော်ဆရာဟာလည်းအသက်ရှိတယ်။အသက်နဲ့စိတ်ဝိညာဉ်ကိုပိုင်းခြားနိုင်တယ်။လူသားရဲ့ရုပ်ဒရက်တွေဖြစ်တဲ့အယိုးအစစ်နဲ့ခြင်းစီတို့ကိုပင်ထုတ်ချင်းခွင့်နိုင်တယ်။အလုံးစုံကိုသိကျွမ်းနားလည်တဲ့နှုတ်ကပတ်တော်အားဖြင့်လူသားတို့ရဲ့အပြစ်ရှိခြင်းကိုဖော်ပြနိုင်စွမ်းရှိတယ်။စတဲ့အချက်တွေကိုကျွန်တော်ဆက်လက်တွေ့မြင်နေကြရပါတယ်။ဟုတ်ပါတယ်။ပြီးခဲ့တဲ့သင်ခန်းစာမှာဟေဘရဲဩဝါဒစာဟာအခုလိုဖွင့်ဆိုသွားခဲ့ပါတယ်။ဘုရားသခင်သည်မိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝတ်စွာနေတော်မူသည်နီးတူထိုချမ်းသာတဲ့သို့ဝင်ရသောသူသည်လည်းမိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝတ်စွာနေရ၏။ထို့ကြောင့်ဣသရေလလူတို့သည်မယုံကြည်သောစိတ်ရှိသဖြင့်လဲတဲ့ကဲ့သို့ငါတို့သည်မလဲထိုချမ်းသာတဲ့သို့ဝင်ရမည်အကြောင်းကြိုးစားအားထုတ်ကြကုန်အံ။ဘုရားသခင်နှုတ်ကပတ်တရားတော်သည်အသက်ရှင်ခြင်းတကိုးနှင့်ပြုပြင်ခြင်းတန်လျက်တကားတို့သည်ထက်ချင်းနှင့်ပြည့်စုံသည်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်းအယိုးအစစ်နှင့်ခြင်းစီကို၎င်းပိုင်းခြား၍ထုတ်ချင်းခွင့်တတ်၏စိတ်နှလုံးအကြံအစီများကိုလည်းသိမြင်တတ်၏ငါတို့ကိုစစ်ကြောစီရင်တော်မူသောသူရှိ၌မထင်ရှားသောအရာတစ်စုံတစ်ခုမျှမရှိခတ်သိမ်းသောအရာတို့သည်အကွဲအကားမရှိဘဲမျက်မှောက်တော်၌လှန်ထားလျက်ရှိကြ၏အဲ့ဒီလိုကျွန်တော်တို့တွေ့ခဲ့ရတဲ့နှိုင်းရှင်ကျဲဥပမာတွေတမိုင်းမှာအနိကတ်ထိဆက်ခဲ့ရတဲ့အရာတွေနဲ့တွန်တွဲပြီးတော့ဣသရေလလူမျိုးတော်နဲ့တကွကျွန်တော်တို့မိတ်ဆွေတို့အတွက်ကိုပါအလွန်အလွန်အရေးကြီးတဲ့ကယ်တင်ရှင်နဲ့ကယ်တင်ရှင်ရဲ့သစ္စာသဘောတရားအမှန်တွေကို ဒီကနေ့ဟေဘေဩဝါဒစာဟာဆက်လက်ဖော်ပြပေးသွားအောင်မှာဖြစ်ပါတယ်။မှန်ပါတယ်။ဒီကနေ့သင်ခန်းစာဖြစ်တဲ့အခန်းကြီး၄ရဲ့အငယ်၁၄ကနေစတင်မဲ့ဤကုန်းပိုင်းတွေကတော့ရှေးကာလအပြစ်ဖြေရှင်းခြင်းဝတ်ပြုခြင်းမှာလူမျိုးတော်ရဲ့အပြစ်တွေကိုလွတ်ရလွတ်ကြောင်းအစဉ်အလာနဲ့တာဝန်ယူရသူလူမျိုးတော်ကိုကိုးစားပြုဦးဆောင်ပြီးတော့ဖန်ရှင်းရတဲ့တော်သို့မဟုတ်ဗိမာန်တော်ကြီးတွေတဲကိုဝင်အဖန်ရှင်းဆုံးဖြစ်တဲ့အဖဖရာသခင်ကျင်းဝတ်တော်မူရာရစ်ပလင်မှာရစ်ကောင်နဲ့အသွေးနဲ့ရစ်ကောင်ရဲ့အသွေးနဲ့ပူဇော်ဖို့ရန်အတွေ့လူမျိုးတော်ကိုးစားတာဝန်ယူရပါတယ်ဆိုတဲ့ရစ်ပရောဟိတ်ခေါ်ခေါင်းဆောင်ကြီးတွေတဲ့ကယ်တင်ရှင်သခင်ခရစ်တော်ဟာမရှင်သာလောက်အောင်မြင့်မြတ်သောတာဝန်ကိုယူခဲ့သူဖြစ်တဲ့အကြောင်းကိုကျွန်တော်ဒီကနေ့ဟေဘေးဩဝါဒစာအဖြစ်ကြားနာရမှာဖြစ်ပါတယ်ဟုတ်ပါတယ်ဒီအကြောင်းတွေကိုကျွန်တော်ကအခုလိုဏိဒန်းပြုလိုက်တဲ့အခါကျတော့ယုတ်တိရဲ့ဆိုရင်ဒါပြောနေဖို့မလိုပါဘူးကွာလူသားဖြစ်တဲ့ယေပရောဟိတ်တွေတဲ့ဘုရားသခင်ကအရေးရောက်တာဘာဆန်းလေကယ်တင်ရှင်သခင်ခရစ်တော်ကပို့ပြီးတော့မြင့်မြတ်တယ်ဆိုတာဘာများအရေးကြီးတယ်လေဆိုပြီးတော့ကျွန်တော်တို့ရှင်းပြနေတာဒီဟာမလိုသလိုလူအရေးမရောက်သလိုထင်စရာရှိနေပါတယ်ဒါပေမဲ့ထုံနှုတ်ရယူရမယ့်သင်ခန်းစာတွေကတော့အမခန်းလိလိဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့ကြိုတင်တင်ပြထားနှင်ခြင်းပါတယ်ဟေဘေးဩဝါဒစာအခန်းကြီး၄အငယ်၁၄နဲ့စတင်ကြပါစို့ယခုမူကားကောင်းကင်ဘုံတဲသို့ကြွဝင်တော်မူသောယေပရောဟိတ်မင်းအကြီးကြီးဟုသောဘုရားသခင်၏သားတော်ယေရှုသည်ငါတို့၌ယေပရောဟိတ်မင်းဖြစ်တော်မူသောကြောင့်ငါတို့သည်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်အံကြားလိုက်ပါတယ်နော်ယခုအချိန်မှာတော့ကောင်းကင်ဘုံကိုကြွချီသွားပြီဖြစ်တဲ့ယေပရောဟိတ်မင်းကြီးဖြစ်တဲ့အဖဘုရားသခင်၏သားတော်ယေရှုတဲ့ပြီးတော့မှတခါဆက်ပြီးတော့တကြော့ပြန်အလေးအနဲ့ပြုတ်လိုက်ပြန်တာကတော့တခြားမဟုတ်ငါတို့၌ယေပရောဟိတ်မင်းဖြစ်တော်မူသည်ငါတို့သည်သူ့ကိုယုံကြည်ပါပြီဟုဝန်ခံခဲ့ပြီဖြစ်သဖြင့်သူ့ကိုယုံကြည်ခြင်း၌တည်ကြည်ကြကုန်စို့တဲ့မိတ်ဆွေအပေါင်းတို့အခုအချိန်မှကောင်းကင်ဘုံ၌ကြွချီသွားပြီအဖဖရာသခင်ရဲ့ပလင်တော်လက်ရာဘက်မှစိုးစံနေပြီဆိုတာကိုစာလံတည်ခြင်းတွေမှကလေးကဒါဝိမင်းကြီးအဖြစ်ကြိုတင်ဖော်ပြထားခဲ့ပြီဖြစ်ပါတယ်တနီတူကက်တင်ရှင်ဟာကဘာဦးကျမ်းမှာကလေးကကျွန်တော်တွေ့ခဲ့ရတဲ့ယေပရောဟိတ်မင်းကြီးမေလခိဇေဒက်လိုပဲဖြစ်ခဲ့တယ်လို့ဓမ္မဟောင်းကျမ်းတွေရဲ့သင်ခန်းစာတွေဟာရှင်းလင်းပြတ်သားစွာဖော်ပြပေးခဲ့ပြီးပါပြီ။ဒီအကြောင်းလေးတွေကိုကျွန်တော်တို့ပြန်ပြီးတော့အောက်မေ့ဈေးဖို့ရန်အတွက်တစ်ခေါက်ထပ်မံနားဆင်ဈေးလိုပါ रे ။၁၁၀ခုမြောက်သောစာလံရဲ့အငယ်၁မှ၅ကိုပြန်ကြည့်ပါ။ထာဝရဘုရားကသင်ဤရန်သူတို့ကိုသင်ဤခြေတင်ရာငါမချမထားမီတိုင်အောင်ငါလက်ရပဲ၌ထိုင်နေလောဟုငါဤသခင်အားမိန့်တော်မူ၏။ထာဝရဘုရားသည်အရှင်ဤအာနာတော်လန်တန်ကိုစည်းအုံမြို့မှလွှတ်တော်မူမည်။ကိုတော်သည်ယန္တုတို့အလေ၌အုပ်ဆိုးတော်မူလိမ့်မည်။တကိုးတော်ပြသောနေ့ရက်ကာလ၌ကိုတော်ဤလူတို့သည်တန့်ရှင်းသောတရားကိုဆင်လျက်ကြည်ညိုသောစေတနာစိတ်ရှိ၍လူပြိုတော်တို့သည်နတ်နှင့်ဝန်တဲကဖြစ်သောစည်းနှင်းကဲ့သို့ဖြစ်ကြပါလိမ့်မည်။ထာဝရဘုရားကသင်သည်မေလခိဇေဒက်နီတူသာဝရယေပရောဟိတ်ဖြစ်သည်ဟုကြင်ဆို၍နောက်တဖန်စိတ်ပြောင်းလဲခြင်းရှိတော်မမူလက်ရတော်နာမှရှိသောဖျားရှင်သည်အမျက်တော်အချိန်ကာလ၌ရှင်ဘရင်တို့ကိုဒဏ်ခတ်တော်မူမည်တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ကဘာဦးကျမ်းမှတုံးကလေးကဘယ်တော့မှယေပရောဟိတ်တို့ယေပူဇော်ခြင်းတို့အပြစ်ဖြေရာဝတ်ပြုခြင်းတို့ရှင်းရှင်းလင်းလင်းမဖော်ပြသေးခြင်းဘေးယေပရောဟိတ်အဆက်အနွယ်တို့ပြညတ်တော်တို့ကမှပီပီပြင်းပြင်းမချထားပေးသေးခြင်းမှာအဲ့ဒီယေပရောဟိတ်မင်းမေလခိဇေဒက်ဆိုတာဟာဘွားကနေပေါ်ထွက်လာခဲ့တယ်။ဒါဟာအဖဖျားသခင်ရဲ့အထူးပြုပို့ကိုကြီးပဲ။ကက်တင်ရှင်သခင်ကိုစားပြုယေပရောဟိတ်မင်းကြီးအဖြစ်ဖျားသခင်ဖော်ပြပေးလိုက်တာပဲဆိုတာတွေ့ကိုကျွန်တော်ရှင်းပြခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအတိတ်ကာလကဘယ်လို့မှအဆက်အဆက်မရှိဘဲနဲ့မေလခိဇေဒက်ဆိုတဲ့အမိကြီးနဲ့ရုပ်တရက်ပေါ်ထွက်လာတဲ့သူဟာအဖဖျားသခင်ရဲ့ကိုစားပြုသူရိမဟုတ်ကက်တင်ရှင်သခင်ခရစ်တော်ပင်ဖြစ်လိမ့်မယ်ဆိုတာတွေ့ကိုကျွန်တော်တို့ရှင်းပြခဲ့တာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့အမှတ်ရစီဖို့ရန်လေလိုမယ်လို့ကျွန်တော်ထင်ပါတယ်။ကပ္ပဦးကျမ်းအခန်းကြီး14အငယ်18က20အတွင်းမှာကျွန်တော်တို့ပြန်တွေ့နိုင်တဲ့အချက်တွေနဲ့ကိုးကားခြင်းပါတယ်။ဒါဟာအနာဂတ်သဘောအရကက်တင်ရှင်သခင်ခရစ်တော်ပဲဖြစ်တယ်။ကက်တင်ရှင်အဖင်ကက်တင်ချင်းယေရှုကိုပြုမယ်။အသွေးတော်အသားတော်နဲ့ဆက်ဆံခြင်းအပြင်အဖဖျားသခင်ပေးတဲ့လူသားတို့ရဲ့ထာဝရအသက်ဆိုတာဟာရှိနေလေရဲ့ဆိုတဲ့အကြောင်းတွေကိုကဘာဦးလူအဖွဲ့အစည်းမှတဆင့်ကျွန်တော်သိသာအောင်ဖျားသခင်ဗျာဒိတ်ပြုလိုက်တာပဲဖြစ်ပါတယ်။ဟုတ်ပါတယ်။ကဘာဦးကျမ်းအခန်းကြီး14အငယ်18မှ20ကိုပြန်ကြည့်ပါ။ခေဒေါရလောမာနှင့်သူ့ဘက်ကနေသောမင်းကြီးတို့ကိုလှုပ်ကြံရမှ အပြန်ပြန်လာသောအခါတောတုံမင်းကြီးသည်ခရီးဥကျုပြုခြင်းဟာရှာဝေကြိုင်ကြီးဟုသောမင်းကြီးကြိုင်သို့ထွက်သွား၏အမြင့်ဆုံးသောဘုရားသခင်၏ယေပရောဟိတ်ဖြစ်သောရှာလင်မင်းကြီးမေလခိဇေဒက်သည်လည်းမုန်နှင့်စပြည့်ရီကိုဆောင်ခဲ့ပြီးလျှင်ကောင်းကင်မြေကြီးရှင်အမြင့်ဆုံးသောဘုရားသခင်သည်အာဗျံအားကောင်းကြီးပေးတော်မူပါစေသောဟုအာဗျံကိုကောင်းကြီးပေး၍သင်၏ရန်သူတို့ကိုသင်၏လက်၌အနှံတော်မူသောအမြင့်ဆုံးသောဘုရားသခင်လည်းမင်္ဂလာရှိတော်မူစေသတည်းဟုငွက်ဆိုလေ၏အာဗျံသည်လည်းဥစ္စာရှိသမျှတို့ကိုထိုမင်းကြီးအားဆယ်ဖို့တဖို့လှူလေ၏ကဲမထူးဆန်းဘူးလားကပ္ပဦးကျမ်းရဲ့စာမျက်နှာတွေပေါ်မှာကဲကအဖဖျားသခင်ဟာကဲတင်ရှင်သခင်ရဲ့ပေါ်ထွန်းခြင်းကဲတင်ရှင်အဖြစ်လူသားကပ္ပကိုကျေးဇူးနဲ့ဂရုနာတော်နဲ့ကောင်းကင်ဆုကျေးဇူးများကိုပေးချမဆသနာခြင်းစီရင်တော်မူခြင်းဆိုတာတွေကိုကြိုတင်ဖော်ပြလိုက်တဲ့အတူတူပဲဖြစ်နေပါပြီမိတ်ဆွေအပေါင်းတို့အဲ့ဒီလိုယေပရောဟိတ်မင်းကြီးလို့ဆိုအပ်တဲ့သခင်ဟာသူရဲ့ယေပရောဟိတ်မင်းကြီးတာဝန်ကို၃မျိုး၃လီထမ်းဆောင်ပေးနေတယ်လို့ကျွန်တော်တို့မြင်နိုင်ပါတယ်။၁ကေတင်ရှင်သခင်ဟာအတိတ်ကာလ၌ပရောဖက်တပါးဤအသွင်ကိုဆောင်ခဲ့သည်။၂ကေတင်ရှင်သခင်ဟာယနေ့အချိန်တွင်ကျွန်တော်တို့တို့အတွက်အပြစ်ဖြေရှင်းရာဝတ်ကိုထမ်းရွက်နေစေဖြစ်သည့်ယေပရောဟိတ်မင်းကြီးဖြစ်သည်။၃အနာဂတ်ကာလ၌လည်းသခင်သည်ဘယင်အဖြစ်ကြွလာ၍တရားစီရင်ပါလိမ့်အုံးမည်။ဒီတာဝန်ကြီးတွေကိုသခင်စီမှာသုံးမျိုးခွဲပြီးတွေ့ရတယ်လို့ကျွန်တော်ဆိုချင်ပါ रे အခုဆိုရင်ထိုကဲ့သို့ယေပရောဟိတ်မင်းဖြစ်သည့်အတွက်ပင်ငါတို့သည်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်အံ့တဲ့ဂုံအံ့ဆိုတဲ့အချက်ကိုသတိပြုကြပါနော်ဒါဟာကျွန်တော်တို့မိတ်ဆွေတို့အားလုံးအတူတကွမလွဲမသွေကြေးကြေးပြွန်ပြွန်သစ္စာမပြည့်စရန်တည်ကြည်ဖို့လိုတယ်ယုံကြည်ကိုးကွယ်ခြင်းစင်ဆက်မပြတ်ပြုကြရမယ်ဆိုတာတွေ့ကိုညီညွတ်စွာဖော်ပြလိုက်ခြင်းပဲဖြစ်ပါ रे မိတ်ဆွေအပေါင်းတို့ခင်ဗျာဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်အံ့ဆိုရကိုတနည်းအားဖြင့်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြစုဆိုရကိုအင်္ဂလိပ်ကျမ်းရဲ့ဖော်ပြချက်အရ Let us hold fast our profession လို့ဖော်ပြထားပါတယ်အလွန်အရေးကြီးတဲ့စိုးဖွဲ့မှုလို့ကျွန်တော်ဆိုချင်ပါတယ်ပေးထားသည့်ဂရိသစ္စာတည်ပါဆိုတဲ့အလွန်ရိုးစင်းလှသောတောင်းဆိုခြင်းအကြံပြုခြင်းတော်ဖြစ်တာမှန်ပါတယ်ယုံကြည်ခြင်းတရားအလေးထားဆိုတဲ့အချက်ကိုသာတောင်းဆိုတယ်။ကြံတဲ့အရာတွေအကုန်လုံးကိုတော့အဖဖျားသခင်ကြည်လုံမယ်။ဖြည့်ဆည်းပေးမယ်။ကျေးဇူးပြုမယ်ဆိုတာကိုထဲ့မပြောဘဲနဲ့နားလေစီတယ်လို့ကျွန်တော်ဆိုချင်ပါတယ်။ဒါဟာအမှန်တော့ကယ်တင်ရှင်ဟာလူသားတီကိုခံယူပြီးတော့အပြစ်လူသားအပေါင်းတို့အတွက်ပေးသနာတော်မူခဲ့တဲ့ဝမ်းမြောက်ဖွယ်သောဧဝံဂေလိကယ်တင်ခြင်းတရားကိုကိုယ်တိုင်ခံယူ။ကြံလူသားများခံယူနိုင်အောင်မိမိတို့ရဲ့အသက်တာပုံသက်တည်ကောင်းများကိုပြကြပါမေတ္တာကိုဝေမျှကြပါလို့ဆိုလိုက်တာပဲလို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့အနေနဲ့အလေးအနက်ခံယူမိပါတယ်။အဲ့ဒီလိုဝန်ခံပြီးသောအရာ၌တည်ကြည်ခဲ့တဲ့ဘိုးဘေးတို့ရဲ့ယုံကြည်ခြင်းတရားသစ္စာမြဲမြံမှုတွေကိုဒီဟေဘဲဩဝါဒစာမှာပဲအခန်းကြီး7ကြာရင်မိတ်ဆွေတို့အပြည့်အဝကြားနာကြရမှာဖြစ်ပါတယ်။အဲ့ဒီအခန်းကြီး7ရဲ့အငယ်1မှ3ရဲ့အငယ်73မှ76တို့ရဲ့ဟာအခုလိုဖော်ပြသွားမှာဖြစ်ပါတယ်။ယုံကြည်ခြင်းသည်မျောလင်းသောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းအကြောင်းဖြစ်၏ထိုပါရမီကြောင့်ရှေးလူဟောင်းတို့သည်ချီးမွမ်းတော်မူခြင်းကိုခံရကြ၏ယခုမြင်ရသောအရာတို့သည်အရင်ထင်ရှားသောအရာတွေကမဖြစ်ဘဲလောကရတ်တို့သည်ဖျားသခင်အမိန့်တော်ကြောင့်သာတည်သည်ကိုငါတို့သည်ယုံကြည်ခြင်းအဖြစ်သိကြ၏အဲ့ဒီတိုင်းပါပဲဟေဘဲဩဝါဒစာအခန်းကြီး7ရဲ့အငယ်73မှ76ကလည်းအခုလိုဖော်ပြထားပြန်ပါတယ်ယခုဆိုခဲ့ပြီးသောသူအပေါင်းတို့သည်ဂရိတော်နှင့်ဆက်ဆိုင်သောအကျိုးကျေးဇူးကိုမခံရဘဲအဝေးကမျှော်မြင်လျက်စိတ်နှလုံးနှင့်ဖျက်ယမ်းလျက်မိမိတို့သည်မြေကြီးပေါ်မှတကျွန်းသူတနိုင်ငံသားဧည့်သည်အာဂန္တုဖြစ်သည်ကိုထင်ရှားစွာဝန်ခံလျက်ယုံကြည်ခြင်းစိတ်နှင့်သေလွန်ကြ၏ထိုသို့ဝန်ခံသောသူတို့သည်မိမိတို့အဖပြည်ကိုရှာကြသည်ဟုအတိအလင်းပြောဆိုကြ၏ထိုသူတို့သည်အထက်ကထွက်သွားသောပြည်ကိုအောက်မေ့သည်မှန်လျင်ထိုပြည်တို့ပြန်ရသောအခွင့်ရှိကြ၏ထိုပြည်ကိုမအောင်မေပဲကောင်းကင်ပြည်သည်ဟုသောသာ၍မြတ်သောပြည်ကိုတောင့်တခြင်းရှိကြ၏ထို့ကြောင့်ဘုရားသခင်သည်သူတို့၏ဖျားဟု၍ခေါ်ဝေါ်ခြင်းကိုရှက်တော်မမူသူတို့နေစရာဖို့မြို့ကိုတီထောင်တော်မူပြီအဲ့ဒီလိုဖြစ်ခဲ့ပါတယ်ဒါကြောင့်မလို့ဒီအပိုင်းမှာဟေဘဲဩဝါဒစာကဖော်ပြလိုတာကတော့ယုံကြည်ခြင်းမပြတ်ဖဲနဲ့အသက်တာကိုရှေ့ရှုကြသခင်အမှုကိုထမ်းဆောင်ရင်းနဲ့အလင်းရောင်ကိုဝေမျှကြ။ကာလအစဉ်ယေရှုရှင်သခင်သည်ထာဝရ တကူတော်သည်အနန္တရှေးကာလသက်သေအပေါင်းဝန်းရံနေသည်ဖြစ်၍ကယ်တင်ရှင်သခင်ကိုအစဉ်ကိုးကွယ်ကြစို့အဲ့ဒီလိုယုံကြည်ခြင်းတရားကိုဟေဘရဲဩဝါဒစာဟာဖော်ပြပေးလိုက်ခြင်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဟေဘရဲဩဝါဒစာအခန်းကြီး၄အငယ်၅ဟာဘယ်လိုဖော်ပြထားတယ်ဆိုတာကိုဆက်လက်နားဆင်စီခြင်းပါတယ်ငါတို့ယေဘရဟိတ်မင်းသည်ငါတို့ခံရသောဆင်းရဲဒုက္ခများကြောင့်မကျေနပ်နိုင်သောသူမဟုတ်ငါတို့ခံရသည့်ဤသူအမျိုးမျိုးသောစုံစမ်းနှောက်ယှက်ခြင်းတို့ကိုခံဘူးသောသူဖြစ်တော်မူ၏တို့ရာတွင်ဒုစရိုက်အပြစ်နှင့်ကင်းလွတ်တော်မူ၏တဲ့ရှင်းနေပါလေမိတ်ဆွေကယ်တင်ရှင်သခင်ခရစ်တော်မှာအပြစ်မရှိပါဘူးလုံးဝအပြစ်မရှိပါဘူးဒါပေမဲ့အဲ့ဒီအပြစ်တွေကိုသူဟာလူစားတီကိုခံယူခြင်းအပြင်လူသားကဘာအတွက်အသေးခံဖို့ရန်ယူတင်ဝတ်ဆောင်ပေးခဲ့ရှာပါလေအဲ့ဒီလိုလူစားတီပဂရိအပြစ်တွေကိုလူသားပီပီသသသခင်ဆောင်ယူပြီးဆရာနဲ့လေသခင်ကိုစာရမဏတ်ဟာအပြင်းအထန်ဆုံးမှွေနှောက်ခဲ့ပါလေဒုက္ခပေးခဲ့ပါလေဒါမဲ့ဖျားဇာတိလူဇာတိစစ်စစ်ဖြစ်တဲ့သခင်ထံမှာစာရန်ဟာအပြစ်မရှာနိုင်ခဲ့ပါဘူးဒါကိုကက်တင်ရှင်ကိုတော်တိုင်ဟာရှင်ယောဟန်ခရစ်ဝင်ကျမ်းမှာတဆင့်ကျွန်တော်ကိုအခုလိုဖော်ပြပေးခဲ့ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်26မှ31ကိုပြန်ကြည့်ပါထိုအမှုအရာရောက်သောအခါသင်တို့သည်ယုံကြည်စေခြင်းဟာမရောက်မီယခုပင်သင်တို့အားငါပြောနှင့်ပြီယခုမှစ၍ငါသည်သင်တို့နှင့်များစွာမပြောရအကြောင်းမူကားဤလောကကိုအစိုးရသောမင်းသည်လာဆဲဖြစ်၏လာတော်လဲငါ၌အဘဲအခွင့်အရာကိုမျှမတွေ့ရငါသည်ခမည်းတော်ကိုချစ်သည်ကို၎င်းခမည်းတော်မှားတော်မူသည့်အတိုင်းငါပြုသည်ကို၎င်းလောကီသားတို့သိမည်အကြောင်းဒီဤအရက်မှထ၍သွားကြဂုံအံဒါတွေဟာကျွန်တော်တို့ကိုယုံကြည်ခြင်းတရား၌တည်နေစေဖို့ရန်နေသူဟာအပြစ်အညစ်အကြေးဆိုတဲ့လူသဘာဝတရားတည်းကိုသာဝင်ရောက်လာတယ်ပြာဝကင်ကိုရတိုင်ဖြစ်တော်မူတယ်ဆိုတဲ့တစ္ဆာတရားအမှန်ကိုကိုရတိုင်ဖော်ပြလိုက်ခြင်းဖြစ်ပါလေ။အဲဒီလိုကျွန်တော်တို့မိတ်ဆွေတို့လူသားမညောင်ညလူသားတို့ခံရတဲ့ဒုက္ခဆင်းရဲတွေကိုလူစားတိမှခံယူပြီးတော့လောကကဘာကြီးတဲ့ကိုဆင်းသက်ခံယူတာကိုကဘာကြောင့်ဖြစ်တယ်လဲဆိုတာကိုစဉ်းစားလိုက်ရင်တော့အဖဖျားသခင်ရဲ့လူသားတို့အပေါ်မှာထားရှိပါသောအနန္တမေတ္တာတော်အတွက်ပဲဖြစ်တယ်။အဲ့ဒီအနန္တမေတ္တာတော်ဟာလေအသက်တော်ကိုကားတိုင်းတော်ပေါ်မှာစွန့်လှူတဲ့အထိကြီးမားခဲ့တယ်ဒီချက်ကပင်ဖြင့်သခင်သည်ဆင်းရဲဒုက္ခများကြောင့်မကျင်နာနိုင်သောသူမဟုတ်တနည်းအားဖြင့်မေတ္တာပြည့်ဝခြင်းအရှင်းမရှိခဲ့ဆိုတာကိုဖော်ပြပေးလိုက်ပါ रे ဟုတ်ပါ रे ကားတိုင်းတော်ပေါ်မှာအသက်တော်ကိုမစွန့်ခင်သခင်ဆုတောင်းပေးခဲ့တဲ့အသံတော်ဟာမဟာမေတ္တာတော်ရဲ့သဘောကိုဖော်ပြနေပါ रे ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး23အငယ်33နဲ့34အပိုင်း1ကိုပြန်လည်ကြည့်ရှုစေခြင်းပါ रे ထိုအခါကိုယ်တော်နှင့်အတူလူဆိုးနှစ်ယောက်တို့ကိုလည်းသတ်အံ့သောငါထုတ်သွားကြ၏။ကရာနိအမည်ရှိသောအရက်တို့ရောက်ကြသောကိုတော်နှင့်တကွထိုလူဆိုးတို့ကိုလက်ရတော်ဘက်၌တယောက်လက်ဝဲတော်ဘက်၌တယောက်လက်ဝါးကတ်တိုင်မှရိုက်ထားကြ၏။ယေရှုကလည်း"အိုအဖာ၊သူတို့၏အပြစ်ကိုလွှတ်တော်မူပါ။သူတို့သည်ကိုပြုသောအမှုကိုမသိကြ"ဟုမွဲ့ဆိုတော်မူ၏။မိတ်ဆွေအပေါင်းတို့ခမညာကျွန်တော်ကတော့ယေရှုဆိုတဲ့လူဇာတိကိုခံယူထားတဲ့သခင်ဟာလူဇာတိပဂရိဖြစ်စဉ်ကိုကောင်းစွာခံယူသွားခဲ့တယ်။အဲ့ဒီနေရာဖြင့်လေလူဘဝရဲ့အလွန်အလွန်ခါးသီးလှပါသောအပြစ်လောကရန်အကြောင်းတွေကိုပို့ပြီးတော့သူဟာသိကျွမ်းနားလည်တော်မူတယ်။ဒါကြောင့်မို့လဲခရစ်ဝင်ကျမ်းတွေမှာသခင်ရဲ့ငိုကြွေးမြည်တမ်းရခြင်း၊ချွေးများဟာသွေးကဲ့သို့ပင်ကျဆင်းခဲ့ရခြင်း၊နာကျင်ခြင်း၊စိုးရိမ်ပူပန်ခြင်းအကြောင်းတွေကိုဖော်ပြပေးလိုက်တာပဲလို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်။ကတိရှင်သခင်ခရစ်တော်ရဲ့လူစားတိဘဝအကြောင်းကိုသခင်မပေါ်ထုံးခင်နှစ်ပေါင်းများစွာမှာကလေးကဗျာဒိတ်တော်တွေနဲ့ဖော်ပြဒါရီဟာလည်းအပြည့်အဝရှိခဲ့ပါတယ်69ခုမြောက်သောစာလံအငယ်9ကနေ17အတွင်မှာပြန်ကြည့်ပါကိုတော်အတွက်အကျွန်ုပ်သည်ကဲ့ရဲ့ခြင်းကိုခံရပါ၏အကျွန်ုပ်မျက်နှာသည်ရှက်ခြင်းနှင့်ပြည့်စုံပါ၏ကိုညီအကိုတို့တွင်လူစိမ့်ဖြစ်ခဲ့ပါပြီတမိဒီပေါက်သောပေါက်ဖော်တို့တွင်တကြွန်းတနိုင်ငံသားဖြစ်ခဲ့ပါပြီကိုယ်တော်ဤအိမ်တော်၌ဆွဲလန်းပူပန်ခြင်းစိတ်သည်အကျွန်ုပ်ကိုစားပါ၏ကိုတော်ကိုကဲ့ရဲ့သောသူတို့၏စကားသည်အကျွန်ုပ်အပေါ်သို့ရောက်ပါ၏အကျွန်ုပ်သည်ငိုကြွေး၍စိတ်နှလုံးပါလျက်အစာရှောင်သောအကျင့်ကြောင့်ပင်ကဲ့ရဲ့ခြင်းကိုခံရပါ၏ရှော့တေအဝတ်ကိုဝတ်သောအခါသူတို့သည်သေယောတတ်ကြပါ၏ယုံ၌ထိုင်သောသူတို့သည်အကျွန်ုပ်တစ်ဖက်မှပြောဆို၍သေသောကျူးတို့သည်အကျွန်ုပ်ကိုအကြောင်းပြုလျက်တေးဖွဲ့၍ဆူတတ်ကြပါ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒါဟာဒါဝိမင်းကြီးမှတဆင့်ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူဘဝဖြစ်စဉ်ကြေကွဲဝန်းနေပွဲကောင်းလှသော လူဘဝလောကရန်တန်တရားမှာကျင်လေခဲ့ရဘုံတွေကိုကြိုတင်ဖော်ပြလိုက်တဲ့နိမိတ်တရားများပဲဖြစ်ခဲ့ပါလေမိတ်ဆွေအပေါင်းတို့ဒီအပိုင်းကလေးမှာအထူးစဉ်းစားဖို့လိုတဲ့တစ်ချက်ကတော့ကယ်တင်ရှင်ဟာကောင်းကင်ဘုံတဲသို့ကြွဝင်ခြင်းအဖြစ်သာယစ်ပရောဟိတ်မင်းကြီးဖြစ်ခဲ့ခြင်းပဲလို့ကျွန်တော်ခံယူရမယ်ဆိုတဲ့အချက်ဖြစ်ပါလေသူ့ရဲ့မြေကြီးပေါ်မှာအသေးခံတော်မူခြင်းအထိရှင်သန်ခဲ့ရသောအဖက်တာဟာလူဇာတိခရီးစဉ်မျှသာဖြစ်တယ်ဆိုတဲ့အချက်ကိုလည်းကျွန်တော်နားလည်ဖို့လိုပါ रे အကယ်၍ဒီအချက်ကိုသဘောမကျဘူးဆိုရင်တော့ကယ်တင်ရှင်သည်ယစ်ပရောဟိတ်မင်းကြီး၏တာဝန်ဖြစ်သောယစ်ပူဇော်ခြင်းကိုမိမိအသက်သွေးဖြင့်စရေ၍ဤလောကတွင်ပူဇော်ခဲ့ပြီးသည့်နောက်ယခုအချိန်တွင်ကောင်းကင်ဘုံသို့ပြန်လည်တက်ကြွပြီးနောက်ယစ်ပရောဟိတ်မင်းကြီးအဖြစ်ဆက်လက်၍လူသားတို့၏သမိုင်းဝင်အပြစ်များကိုဖြေရှင်းနိုင်ဖို့ရန်အမှုတော်ကိုဆောင်ပြည့်နေစေဖြစ်သည်ဆိုတာကိုတော့ကျွန်တော်နားလည်ခံယူထားဖို့လိုပါ रे အဲ့ဒီကောင်းကင်ဘုံတို့ကြွဝင်တော်မူသောယစ်ပရောဟိတ်မင်းကြီးဟာကျင်နာခြင်းနဲ့ပြည့်ဝတယ်တဲ့မကျင်နာနိုင်သူမဟုတ်ပါဘူးတဲ့အလွန်မှန်ကန်တိကျလှသောတစ္ဆာတရားဖြစ်ပါ रे မိတ်ဆွေရှေးကာလကအာယုံအမှုပြုတဲ့ယစ်ပရောဟိတ်မင်းကြီးတွေဟာအစဉ်တစိုက်ကျင်နာနိုင်ကြပါသလားမကျင်နာနိုင်ကြပါဘူးမပြည့်ဝမစုံလင်နိုင်ကြပါဘူးသူတို့ဟာလူတွေကလူတွေသာဖြစ်ပါလေဒီအကြောင်းတွေကိုအီလီရှမွေလာစတဲ့ယစ်ပရောဟိတ်ကြီးတွေရဲ့အသက်တာမှာပြတ်သက်သွားခဲ့ပြီလို့ကျွန်တော်ဆိုချင်ပါတယ်ဓမ္မရာဇဝင်တီမှာပြန်ကြည့်မယ်ဆိုရင်ဒီယစ်ပရောဟိတ်မင်းကြီးတွေဟာဘယ်လိုအားနည်းချက်တွေရှိခဲ့တယ်ဆိုတာကိုရှင်းလင်းပြတ်သားစွာကျွန်တော်ပြန်တွေ့ရမှာပါဟုတ်ပါတယ်ဒီလူလောကကြီးအတွင်းမှာဘယ်သာသနာခေါင်းဆောင်ကြီးတွေမှအကျွင့်မဲ့ကျင်နာတရားဆိုတာဟာမရှိနိုင်ပါဘူးရှိသည့်တိုင်အောင်လေသူတို့ရဲ့ကျင်နာခြင်းဟာလောကမှာတခဏစိတ်ချမ်းသာဖို့နှစ်သိမ့်ရာရနိုင်ဖို့လောကအပြစ်ဒဏ်ကညီတက်ပါရာရကြောင်းအတွက်သာဖြစ်နိုင်ပါ रे ဒီအဆင့်တဲ့ဘယ်နည်းနဲ့မှမပို့နိုင်ပါဘူးလောကီလောကုတ်တရားနှစ်ဖြာသောလူဘဝရဲ့ထာဝရငြိမ်းချမ်းရည်ပြီးပြတ်သောကယ်တင်ရှင်ဂျေဇုတော်ဆရာတွေကိုပေးနိုင်သောကယ်တင်ရှင်ဆိုတဲ့ယစ်ပရောဟိတ်မင်းကြီးကိုကိုးကွယ်မှသာဖြင့်ဒီအခွင့်အရေးတွေကိုကျွန်တော်ရနိုင်ပါ रे မဖြစ်လဲဆိုတော့အခုဟေဒီယဩဝါဒစာကဖော်ပြလိုက်တဲ့အတိုင်းပါပဲငါတို့ခံရသည်နိတုအမျိုးမျိုးသောစုံစမ်းနှောက်ရှက်ခြင်းတို့ကိုသခင်ဟာကိုရတော်တိုင်ခံယူခဲ့ပြီးတဲ့နောက်သူဖန်ဆင်းတဲ့လူဘဝတဲကိုမျက်မျက်နုံနုံတိုးဝင်ပြီးတော့လူဇာတိအဖြစ်ပီပီပြင်းပြင်းကြီးအသက်ရှင်တော်မူခဲ့လို့ပဲဖြစ်ပါလေမှန်ပါလေယခုမူကားကောင်းကင်ဘုံတဲသို့ကြွဝင်တော်မူသောယစ်ပရောဟိတ်မင်းအကြီးကြီးဟုသောဘုရားသခင်ဤသားတော်ယေရှုသည်ငါတို့၌ယစ်ပရောဟိတ်မင်းဖြစ်တော်မူသောကြောင့်ငါတို့သည်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်အံ့ငါတို့ယစ်ပရောဟိတ်မင်းသည်ငါတို့ခံရသောဆင်းရဲဒုက္ခများကြောင့်မကျင်နာနိုင်သောသူမဟုတ်ငါတို့ခံရသည့်ဤသူအမျိုးမျိုးသောစုံစမ်းနှောက်ရှက်ခြင်းတို့ကိုခံဘူးသောသူဖြစ်တော်မူ၏တို့ရာတွင်ဒုစရိုက်အပြစ်နှင့်ကင်းလွတ်တော်မူ၏ရှင်းနေပါရဲ့နော်အကျွင့်မဲ့ပြေဝစုံလင်သောလူဘဝကိုခံယူတာအမှန်တစ်ချိန်တည်းမှာသူကိုယ်တော်ဒိုင်ကတော့အပြစ်ဒုစရိုက်နဲ့ကင်းလွတ်တော်မူသောလူသားတဲ့ကပ္ပသမိုင်းမှာအဘယ်လူသားနှင့်မျှမတူသည့်တူဦးသောလူသားပါအံ့ဩပွေအကောင်းဆုံးသောဘုရားသခင်ဤဇာတိအဖြစ်မှလူဇာတိအဖြစ်ကိုဝင်စားခဲ့သောလူသားဖြစ်သူပါဟေဘရဲဩဝါဒစာအခန်းကြီး၄အငယ်၁၆ထို့ကြောင့်ငါတို့သည်တနာချင်းဂယုနာတော်ကို၎င်းတော်လျော်သောမဆာချင်းကျေးဇူးတော်ကို၎င်းခံရမည်အကြောင်းရဲရင်သောစိတ်နှင့်ကျေးဇူးပလင်တော်သို့တိုးဝင်ချင်းကပ်ကြကုန်အံ့မိတ်ဆွေတို့တရှင်အပေါင်းတို့ကျွန်တော်အကြိမ်ကြိမ်ဖော်ပြခဲ့ဘူးပါ रे အဖဖျားသခင်ကိုကိုးကွယ်ယုံကြည်တယ်ဆရာမျိုးဟာလူအချင်းချင်းပေါင်းသင်းဆက်ဆံတာနဲ့ဘယ်လို့မှမတူနိုင်ပါဘူးဗရာတလန်တန်တလန်ဖြစ်ပါ रे လူအချင်းချင်းပေါင်းသင်းနေဆရာဟာကိုယ့်ကိုဒီလူတယောက်ဟာကူညီနိုင်ပါမလားကိုယ့်ဆရာများပိုက်ဆံတွေချီးမလားကိုယ်ကများဒုက္ခပေးမလားကိုယ်ကများကြောသွားမလားဆိုပြီးတော့ကြိကျက်ပြီးတော့ပေါင်းတင်ဆက်ဆံကြခြင်းဖြစ်ပါလေအဲ့ဒီလိုအချက်တွေကိုကြိုတင်တွက်ကင်းချပြီးတော့မှဆန်းစစ်ပြီးတော့မှလူသားအချင်းချင်းပေါင်းကြသင်းကြခြင်းဖြစ်ပါလေကြိုတင်သိရှိမှပေါင်းလို့ဖြစ်တယ်ဘုရားသခင်ကကြတော့မျက်စိစုံမိတ်ပြီးတော့အသနာခံတိုးဝင်ရယူထုံးစံသာရှိပါလေသူ့ကိုချင်းကတိုးဝင်ပြီးတော့ကိုယ်ကိုယုံကြည်မှသာလျှင်လေသူ့အကြောင်းကိုကိုဟာပို၍သိကျွမ်းနားလည်လာရတယ်သူထမဘုံတကူတော်ကျေးဇူးတော်တို့နဲ့ပို၍ပို၍ကိုဟာယင်ပါထိတွေ့တွင်ရခြင်းဖြစ်ရလိမ့်မယ်ဆိုတဲ့အချက်တွေကိုကျွန်တော်အကြိမ်ကြိမ်ပြောပြခဲ့ပါတယ်ယခုလဲထပ်မှန်ပြီးတော့တင်ပြခြင်းပါတယ်ဒါပေမဲ့အခုဟေဘရဲဩဝါဒစာရဲ့ဒီအပိုင်းအခြားကတော့ဒါကိုပဲထပ်မှန်မိမောင်းထိုးပြရင်းနဲ့ ပို၍ပြည့်စုံလုံလောက်သောကောင်းမွန်သောခံယူချက်အသစ်တစ်ခုကိုထပ်မံပေးစွန်းတယ်လို့ကျွန်တော်ဆိုချင်ပါ रे အငယ်16ကိုပြန်ပြီးတော့ကြည်ပါထို့ကြောင့်ငါတို့သည်တနာချင်းဂယုနာတော်ကို၎င်းတော်လျော်သောမဆခြင်းကျေးဇူးတော်ကို၎င်းခံရမည်အကြောင်းရဲရင်သောစိတ်နှင့်ကျေးဇူးပလင်တော်သို့တိုးဝင်ချင့်ကပ်ကြကုန်အံ့တဲ့ကျွန်တော်ဖော်ပြတဲ့သဘောတရားကိုတောက်မှအများကြီးအလျှော့ပေးခံယူစေခြင်းပဲဆိုတာတွေ့ရပါ रे သက်သောသက်သာနဲ့ခံယူစေပါ रे အဲ့ဒီလောက်အထိကောင်းကျင်နဲ့မြေလွှာလိုဝေးကွာလှမ်းလှတဲ့အဖဖျားသခင်ရဲ့ကျေးဇူးတရားဂယုနာတရားတို့ကိုချိုသားစွာသဘောပေါက်ခံယူထားနှင့်ပြီးအောင်ဝမ်းမြောက်ကျေနပ်အားရပျော်ရွှင်စွာကောင်းလောက်အောင်ခံယူနိုင်လောက်အောင်ဖော်ပြလိုက်ခြင်းဖြစ်တယ်လို့ကျွန်တော်မြင်ရပါတယ်။တိအဖဖျားသခင်မှာသနာခြင်းဂယုနာရှိတယ်။နှိတော်လျော်သောမဆခြင်းရှိတော်မူတယ်။အဲ့ဓာတွေအကုန်လုံးတို့ဟာကျေးဇူးတော်တက်တက်တွေပဲဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့မဝေးသေးသောတိတုဩဝါဒစာအခန်းကြီး3အငယ်4မှ6မှာဖော်ပြခဲ့တာကိုပြန်လည်နားဆင်စည်းခြင်းပါ रे ငါတို့ကိုကယ်တင်တော်မူသောအရှင်ဖျားသခင်၏စေရနာတော်နှင့်လူတို့ကိုချစ်တော်မူသောမေတ္တာတော်သည်ပေါ်ထွန်းသောအခါငါတို့ကျင့်သောဖြောင့်မတ်ခြင်းအကျင့်အားဖြင့်မဟုတ်ဘဲမိမိသနာခြင်းဂယုနာတော်နှင့်အညီဒုတိယမွေးခြင်းနှင့်ဆိုင်သောဆေးကြောခြင်းအားဖြင့်၎င်းသင်ရှင်းသောဝိညာဉ်တော်၏အသစ်ပြုပြင်ခြင်းအပြင်၎င်းငါတို့ကိုကယ်တင်တော်မူ၏ငါတို့ကိုကယ်တင်သောအရှင်ယေရှုခရစ်အပြင်ငါတို့အပေါ်သို့ထိုဝိညာဉ်တော်ကိုကြွယ်ဝစွာသွန်လောင်းတော်မူ၏အဲ့ဒီတိုင်းပါပဲမိတ်ဆွေ23ခုမြောက်သောစာလံမှလူတိုင်းရပါလေထာဝရဘုရားသည်ငါ၏သိုးရင်းဖြစ်တော်မူ၏ငါသည်ဆင်းရဲမခံရစိမ့်လန်းသောကြက်စားရအရ၌ငါကိုအိပ်စေတော်မူ၏ဖာယာသောမျက်နှာသို့လမ်းပြတော်မူ၏တဲ့အဲ့ဒီလိုစတင်လိုက်ချင်းဖြစ်ပါလေတခါအဲ့ဒီ23ခုမြောက်သောဆာလံရဲ့ဏိဂုံးအပိုက်ကြတော့အကယ်စင်စစ်အကျွန်ုပ်သည်ဂျေဇုနှင့်ဂယုနာတော်ကိုတသက်လုံးခံစား၍ထာဝရဘုရား၏အိမ်တော်မှအစဉ်အမြဲနေရလိမ့်သည်တဲ့အဲ့ဒီလိုအဆုံးသတ်ပေးထားခြင်းဖြစ်ပါလေမိတ်ဆွေဘဝတစ်ခုလုံးကိုပုံ၍ယုံကြည်ခြင်းရှိပါရဲရဲဝွန်းဝွန်းယုံကြည်ပါမဆုံမနစ်တိုးဝင်ချင်းကပ်ပါအကျွင့်မဲ့ကိုးကွယ်ပါအဲ့ဒီပလင်တော်ဟာလောကီအာနာရှင်များရဲ့ယာဇပလင်တွေနဲ့မတူပါဘူးပြီးတဲ့နောက်အဲ့ဒီပလင်တော်ကိုချီရသောလမ်းဟာလေကိုယ်တိုင်ခင်းကျင်းရသောလမ်းမဟုတ်ပါဘူးကယ်တင်ရှင်ရဲ့အသက်လမ်းသာဖြစ်ပါလေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြဲဩဝါဒစာခန်းကြီး၅အခန်းငယ်၁ကနေအခန်းငယ်၆အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်